သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရစီမြတ်မြဒိုင်နာဒီကင်ဆာယောဂါကိုရင်ဆိုင်ရင်းနဲ့သူသားဖြစ်သူနဲ့အတူကားထဲမှာနေထိုင်နေရသူဖြစ်ပါတယ်။အိုမဲ့အိမ်မဲ့ဖြစ်နေကြသောအမျိုးသမီးများနဲ့မိန်းကလေးငယ်များများပြားလာပြီးနောက်တံပိုးနဲ့အရာများပုံမတောင်းဆိုမှုများလည်းရှိလာနေပါတယ်။အခက်ခဲများကိုဖျက်ဆီးခဲ့ရသောသားမိနှစ်ဦးသည် project စစ်တစ်ခုသည်နောက်ဆုံးတွင်သူမဟာသူမရဲ့ကိုယ်ပိုင်အိမ်နေရာသို့ပို့ဆောင်ပေးနိုင်မယ်လို့မျှော်လင့်နေပါတယ်
It was just awful, unbelievable. It's really hard to even get the words out how we felt. It was
a swarm on our body. မယုံနိုင်စရာပါပဲ။ကျမရဲ့ခံစားချက်ကိုစကားလုံးတွေနဲ့ထုတ်ဖော်ပြောဖို့တော့အတော်ခက်ခဲပါတယ်။ဒါကျမဘဝရဲ့အဆိုးဆုံးအချိန်ပါပဲ။ဒါအနေနဲ့ခလေးနှစ်ယောက်နဲ့အတူမိသားစုလယ်ယာမှထွက်ပြေးပြီးနောက်အိုမဲ့အိမ်မဲ့ဖြစ်ရသည့်အတွေ့အကြုံကိုတွေ့တော်ကတကိုယ်တော်မိခင်တူဖြစ်လာပုံကိုယခုလိုပြောဆိုပါရင
် We lost our lives. We lost our community. We lost our home. I lost my gardens which I loved as well. We lost everything that we knew and that was secure to us. There was a point there for 3 weeks
myself and my car. ဆုံးရှုံးခဲ့ရတယ်။ကျမတို့အသိုင်ဝိုင်းတွေဆုံးရှုံးခဲ့ရတယ်လို့အိမ်နဲ့ဆုံးရှုံးခဲ့ရတယ်။ကျမချစ်တဲ့ဥယျာဉ်လည်းဆုံးရှုံးခဲ့ရတယ်။ကျမတို့အတွက်လုံခြုံအရာအားလုံးဆုံးရှုံးသွားပါပြီ။အဲဒီမှာအချက်တခုတော့ရှိခဲ့တယ်။သုံးမကြတဲ့အခါကျမနဲ့ကျမသားကကျမကားထဲမှာနေခဲ့ပြီးဒါဟာလုံးဝကိုဆိုးွားခဲ့တဲ့အခြေအနေပါ။ဩစတြေးလျမှာလုံခြုံမှုမရှိသောအင်အားများနဲ့ရင်ဆိုင်နေရသောအမျိုးသမီးများကဲ့သို့ပင်ဒိုင်နာသည်မိသားစုနဲ့အိမ်တွင်ချမ်းဖဲ့မှုမှလွတ်မြောက်လာသူတူဖြစ်ပါတယ်။အင်အားမရှိခြင်းသည်သူမရဲ့တခုတည်းသောအခက်အခဲမဟုတ်တဲ့ဆိုးွားသောနှစ်များအတွင်းခါသေးသောအမတ်တရများသူမမှာခြံရစ်ခဲ့ပါတယ်
။ I was actually battling cancer at that stage as well. It had affected my stomach, so I was on a feeding tube practically 24/7 living in the car.
ကျေတော့ကျမအဲ့ဒီအချိန်မှာကင်ဆာရောဂါကိုခံစားနေရပါတယ်။အဲ့ဒါကကျမရဲ့အစာရင်ကိုထိခိုက်စေတဲ့အတွက်အစာပြုံကို24နာရီခုနှစ်ပတ်လုံးအစာသွင်းဖို့ထည့်ထားရပါတယ်။ကားထဲမှာနေရတာကတခုခုနဲ့ဒါကိုချိန်ထားဖို့လိုအပ်ပါတယ်။အဲ့ဒါကိုဘလို့ကြော်ဖြတ်မှမသိခဲ့ပါဘူး။မကြာသေးမီနှစ်များအတွင်း Homelessness Australia ရဲ့ CEO ဖြစ်သူ Kate Goldman မှာအင်အားထောက်ပံ့မှုရှာဖွေနေတဲ့ Diana ကဲ့သို့သောအမျိုးသမီးအရေးအတွက်သည်
What our analysis reveals is that women and girls coming to homeless services who have already lost their home has increased 20% in just the past 2 years.
ဆင်ပြခြင်းများရာအင်ဂျီယာမဲ့ဝန်ဆောင်မှုများထံရောက်ရှိလာသောအမျိုးသမီးများနဲ့မိန်းကလေးငယ်များဟာလွန်ခဲ့တဲ့3နှစ်အတွင်းမှာ20ရာခိုင်နှုန်းတိုးလာတာကိုတွေ့ရှိရပါတယ်လက်ရှိအင်အားချက်တဲ့တွင် Miss Goldman ကမချာသေးမီကဖြစ်လုပ်ခဲ့သောလေလာမှုမှာထောက်ပံ့ကူညီလိုသူ45ရာခိုင်နှုန်းသည်ပတရားဖိနှိပ်ခြင်းမှလွတ်မြောက်ခဲ့ကြောင်းလည်းထုတ်ဖော်ပြောဆိုပါသည်
The sad reality is that when women come to a homelessness service and can't get the help they need, if they're fleeing family violence, often what we see is that they return to that violent situation because it feels safer than being on the street. What we need is for women to be able to access a long-term home that they can afford. So that means a lot more investment in social housing, but we also need investment in emergency housing.
So when women know where to go, လမ်းပေါ်ထွက်ရတာတဲ့မိသားစုအချမ်းဖက်မှုကပိုလုံခြုံတယ်လို့ခံစားရတာကြောင့်အဲ့ဒီအချမ်းဖက်မှုအခြေအနေစီကိုပြန်ရောက်သွားတတ်ကြပါတယ်။ကျမတို့လိုအပ်တာကအမျိုးသမီးတွေသူတို့တတ်နိုင်တဲ့နှိရှည်အိမ်မှာနေထိုင်ခွင့်ရဖို့ပါပဲ။ဒါကြောင့် social housing တွေမှာယင်းဤမြုံနံမှုတွေအများကြီးလိုအပ်ပါတယ်။ဒါပေမဲ့အရေးပေါ်အင်အားတွေမှာယင်းဤမြုံနံမှုလည်းအများကြီးလိုအပ်ပါတယ်။ ဒါကြောင့်အဲ့ဒီညမှာအမျိုးသမီးတွေသွားစရာနေရာမရှိတဲ့အခါသူတို့အတွက်လုံခြုံတဲ့နေရာတစ်ခုလိုအပ်ပါတယ်။ဒါအနေနဲ့ဒီအချက်တည်းကိုကောင်းစွာနားလည်ပါတယ်။ယူဇီလန်ဘွားလေသမားဟောင်းသည်နှင်းနဲ့ချီ၍ယာယီတဲခုနေထိုင်ခဲ့ရပါတယ်။
The financial stress, struggling to find a place was impossible, absolutely impossible. It's devastating and you feel so small, like you're not worthy of anything. St. Vincent de Paul got us into a safe house down
in Melbourne. Anai Sanya, Pizimu, Niyatku Shapweya, Yonkan Jindi, Lohwa Me Pinnan Gebabu. Daha, Sowa Nunlabi, Thimbama, Pataitanlu, Thingedlu, Kanzaabari.St. Vincent's de Paul ကကျမတို့ကိုမယ်ဘလန်မှာရှိတဲ့လုံခြုံတဲ့အိမ်တစ်ခုကိုခေါ်သွားပြီးအဲ့ဒီမှာတစ်နှစ်လောက်နေခဲ့ပါတယ်။ဩစတြေးလျရှိသက်ကြီးအမျိုးသမီးလေးသိန်းဂျော်ဒီအိုးမဲ့အိမ်မဲ့ဖြစ်နိုင်ခြေရှိသည်ဟုယူဆကြပါတယ်။အချက်တဲကပို့ဆိုးလာတယ်လို့ Miss Colvin ကပြောဆိုပါတယ်
။ This is an emergency situation and we need rapid action. I feelterribly worried because I've been working on this issue for a long time and I do see that it's getting worse and the housing crisis is biting higher and higher up the income scale. Now we see low wage workers and you know
ရေးပေါ်ခြေနေဖြစ်ပြီးမြန်မြန်ဆန်းဆန်းအရေးယူဖို့လိုအပ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအချိန်တော်ကြာအောင်လှုပ်ဆောင်နေတာကြောင့်အရန်စိုးရိမ်နေပါတယ်ပိုဆိုးလာတာကိုကျွန်မမြင်နေရပါတယ်အင်အားအချက်တဲကပိုမြင့်ပြီးဝင်ငွေပမာဏနေလာတာကိုမြင်နေရပါတယ်အခုဆိုလဲလောက်ခနေတဲ့အလုပ်သမားတွေနဲ့ဝင်ဝေပုံမြင့်တဲ့လူတွေတောင်အိမ်ငါဈေးကွက်မှာတကယ်ရုန်းကန်နေရပါတယ်အချို့အမျက်မြည်သော Global Sister သည်အနေရှိသောအမျိုးသမီးများကို၎င်းတို့ရဲ့အိမ်ထဲသို့ပုံမဝင်ရောက်လာစေရန်ရည်ရွယ်သည့်ရှေ့ပြေ project တစ်ခုကိုတည်ထောင်နေပါတယ်တည်ထောင်သူနဲ့ CEO ဖြစ်သူ Mandy Richards ကယခုလိုရှင်းပြပါတယ်
The Little Greenhouses Project aims to provide affordable housing ownership to Australian women who are on low incomes and who are facing housing insecurity. So these are women that are completely locked out of the housing market. They can't access
mortgage. The Little Greenhouses Project the Wingwe Nether Australian အမျိုးသမီးများနဲ့အိမ်ယာမလုံခြုံမှုကိုရင်ဆိုင်နေရသောအမျိုးသမီးများအတွက်တတ်နိုင်သောအိမ်ယာပိုင်ဆိုင်ခွင့်ပေးရန်ရည်ရွယ်ထားပါတယ်။ဒီအမျိုးသမီးတွေဟာအိမ်ယာဈေးကွက်မှာလုံးဝဝင်လို့မရအောင်ဖိတ်လောင်ခံထားရတဲ့အမျိုးသမီးတွေပါ mortgage ကိုလည်းမရနိုင်ပါဘူးအိမ်နဲ့မြေ package ဝယ်ရန်လက်ရှိ၌မျှော်လင့်ချက်သူတို့မှာလုံးဝမရှိပါဘူးဒေါ်လာ3သန်းတန်းရှေ့ပေး project တွေ Christmas မတိုင်မီဒေသတွင်းညူဆော့ဝေးတွင်အသေးစားစွန့်ရင်သက်သာသောအိမ်ရှစ်လုံးထိဆောက်လုပ်ရန်ယူရထားပါတယ်Miss Richard ကတခြားပြည်နယ်တွေမှာအလားတူစီမံကိန်းတွေဆက်လက်လုပ်သွားမယ်လို့ပြောဆိုပါတယ
် So we're trying to kill two birds with one stone and put an asset in the form of housing ownership into the hands of the women in Australia who need it most. We're focusing on solo mums and the reason for that particularly is that if we can help those women achieve economic security then we stop them becoming those increasing numbers of women
ထို့ကြောင့်ကျွန်မတို့ဒီကဲ့နှကောင်ကို၆ခဲတစ်လုံးတည်းတိုက်ရန်ကြိုးစားနေပြီး၎င်းကိုအလိုအဆုံသောဩစတြေးလျရှိအမျိုးသမီးများလက်သို့အင်ယာပိုင်ဆိုင်ခွင့်ပုံစံဖြင့်ပိုင်ဆိုင်မှုတစ်ခုကိုအလိုက်တာဖြစ်ပါတယ်ကျွန်မတို့ဒီတကူတော်မိခင်များကိုအာရုံစိုက်နေပါတယ်အထူးသဖြင့်အဲ့ဒီအမျိုးသမီးတွေကိုစီပွားရေးလုံခြုံမှုရရှိအောင်ကူညီပေးနိုင်ရင်အိုးမဲ့အိမ်မဲ့ဖြစ်နေရတာနဲ့သူတို့ရဲ့ကားတွေထဲမှာအေးရတဲ့အမျိုးသမီးတွေဖြစ်လာတာကိုရပ်တန့်လိုက်လို့ရမယ်လို့ကျွန်မယုံကြည်ပါတယ်။ဒါအနေနဲ့ဒေသတွင်း Victoria ရှိအိမ်လေးခန်းပါတဲ့အိမ်အတွက်တစ်ပတ်လျှင်$935ပေးကငားရန်ကနဲ့အသက်30အရွယ်သမီး Emma တို့ဖြစ်နေနေပါတယ်။ကျမ၏ပြဿနာများကြောင့်အချိန်ပြည့်အလုံးမလုံးနိုင်ပဲသို့မဟုတ် mortgage တစ်ခုအတွက်ဝေဆုနိုင်ခြင်းမရှိပါဘူ
း I suffer from multiple different sorts of cancers I've actually just gone through another two cancers at the moment breast cancer and sarcoma in my leg I don't have any savings I don't have any super so to be ever able to afford
cancer မျိုးမျိုးကိုကျမခံစားနေရတယ်လုံလောဆယ်မှာရင်သား cancer နဲ့ခြေတစ်လုံးမှာဆာကိုမာကင်ဆာတစ်ခုခံစားနေရပါတယ်။ကျမမှာစူဆောင်းဝင်မရှိပါဘူး။ကျမမှာစူပါမရှိပါဘူး။ဒါကြောင့်အခုဆိုအသက်50ကျော်နေပြီဆိုတော့ကိုယ့်အိမ်ကိုပိုင်အောင်လုပ်လို့မရပါဘူး။ ဒိုင်းနေသည့်၎င်းတို့ရဲ့လက်တလုံးအိမ်ပြောင်းရွှေ့မှုသည်ကျောင်းရမှုဟောင်းများကိုပြန်လည်လုံးစော်ပေးသလိုဖြစ်တယ်လို့ဆိုပါတယ်
။ My daughter and I looked at 122 rentals. We didn't get accepted for any of them. The desperation, been homeless once before. It's always on your mind.
ကျမသမီးနဲ့ကျမအိမ်ငှားရမ်းဖို့တရားနဲ့22ခုကိုကြီးရှုခဲ့ပြီး၎င်းတို့အနေမှာတူတယောက်များကျမတို့ကိုလက်ခံခြင်းမပြုခဲ့ပါဘူး။အရင်ကအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့စိတ်ပြက်အားငယ်မှုတွေကသင်စိတ်ထဲမှာအမြဲရှိနေတယ်။ဒါကသင်အာယုံကိုဆိုးမို့လျက်ရှိနေပါတယ်။ဒါအနေသည်ယခုအခါသူမရဲ့ကားကိုယ်တော်မှအသေးစားချွေတဲ့လုပ်ငန်းကိုလုပ်ကင်နေပြီးသမီးဖြစ်သူအမ်မဲသည်လက်ဝတ်ရတနာများကိုထုတ်လုပ်ရောင်းချနေပါတယ်။၎င်းတို့သည်ပထမဆုံး Little Greenhouse ရှေ့ပြေးအစီအစဉ်အတွက်ရွေးချယ်ခံရသူများထဲမှပါဝင်ပါတယ်။အဲမှအတွက်၎င်းသည်ဆိုးဝါးစွာလိုအပ်နေတဲ့တည်ငြိမ်မှုကိုပေးစွမ်းတယ်လို့ဆိုပါတယ်
။ I can sort of picture like oh I can unpack those boxes that have been sitting there for years. I can put things on the walls. I can customize my house. I can
ချမကဒီလိုပုံမျိုးနဲ့နှစ်ပေါင်းများစွာဒီထိုင်ခဲ့ရတဲ့ဘုံတွေကိုဖွင့်လို့ရတယ်။နေရာမှာပုံတွေကိုချိတ်ထားလို့ရတယ်။ကျမအိမ်ကိုစိတ်ကြိုက်လုပ်လို့ရတယ်။ကျမကိုယ်ပိုင်ခေါ်စရာနေရာရှိနေပါတယ်။နောက်ထပ်ခွဲစိတ်မှုတွေပေါ်လာတော့ဒိုင်နာကသူတို့ကိုယ်တိုင်ခရစ်မတ်ကိုအိမ်မှာကျင်းပတာဟာအလုံးအတွက်အကောင်းဆုံးလက်ဆောင်ပဲလို့ပြောဆိုပါတယ်။
Oh, imagine moving into my own home, my own garden, knowing that it's safe, like it's going to be mine, like this is mine, no one can take it from me.
သင်သုံးမဟုတ်သင်သိသူတူဦးသည်မိသားစုနှင့်အိမ်တွင်အကြမ်းဖက်မှုများကြောင့်ထိခိုက်နေပါက1-800-737-732သို့မဟုတ် 1-800-RESPECT ကိုဖုန်းခေါ်ဆိုပါရေပေါ်အခြေအနေတွေမှာတော့3-3လုံးကိုဖုန်းခေါ်ဆိုပါ No to Violence မှာဆောင်ရွက်သောအမျိုးသားများအတွက်ရည်ညွှန်းပေါ်ဆောင်မှုအတွက်ကတော့ဖုန်းနံပါတ် 1-300-766-491 တို့ဆက်သွယ်နိုင်ပါတယ်။ဒေါ်တာရှင်မြတ်ခင်ဗျာ SPS သတင်းဌာနကဆန်ဒရာဖူလိုညက်ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။sbs.com.au/bemis ဖြစ်ပါရရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ